ကျွန်တော်တို့နိုင်ငံကုမင်းမြို့မှာကျင်းပနေတဲ့မဲခေါင်မြို့ဝန်ဒေသရှိနိုင်ငံ၆နိုင်ငံရဲ့ထိပ်သီးများစည်းဝေးမှာအားလုံးနဲ့ဆိုင်တဲ့တဘာဝအရေးမြစ်တွေကိုကာကွယ်ထိန်းသိမ်းတွားကြဖို့ကတိပြုကြရင်အစည်းအဝေးကိုအဆုံးသတ်လိုက်တဲ့ကြောင့်VOA ရဲ့ဟက်ဒါဘိုင်ရန်ကဟောင်ကောင်ကနေတင်ဆောင်ပါပေးပို့ထားပါတယ်။ ကမ္ဘာပေါ်မှာအစီအလျားဆုံးတဲ့အကျယ်ဝဆုံးဖြစ်တဲ့မဲခေါင်မြို့ဝန်ဒေသတကြောကနိုင်ငံ၆နိုင်ငံရဲ့ထိပ်သီးတွေရဲ့ညီလာခံကဒီကနေ့အဆုံးသတ်ခဲ့ပြီးပါပြီ။မဲခေါင်မြို့ဝန်ဒေသတကြောထိန်းသိမ်းကာကွယ်ရေးအတွက်သဘောတူညီမှုရရှိခဲ့ကြတယ်လို့လည်းဆိုပါတယ်။တစ်တော့ထိန်းသိမ်းကာကွယ်ရေးကြိုးပမ်းမှုလိုမျိုးမြစ်တစ်ခုအတွက်အရေးပါတဲ့ဇီဝပုံစံမျိုးမျိုးထိန်းသိမ်းရေးတ ဒီတာကနေအစပြုပြီးအနောက်တောင်ပိတ်တရုတ်မြန်မာလာအိုထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်တန်းပြီးတောင်တရုတ်ပင်လယ်တွေကိုစီးဆင်းနေပါတယ်ဒေသတော်ဝန်လူဦးရေတန်း300ဟာမဲခေါင်မြစ်ကျော်ကိုတရုတ်ပို့ဆောင်ရင်းနဲ့စားနပ်ရိက္ခာအတွက်အမိတဟဲပြူနေရတာပါဒါပေမဲ့တချို့နိုင်ငံတွေရဲ့ဖွံ့ဖြိုးမှုတွေဟာအရှိန်အဟုန်မြင့်ဆောင်ရွက်နေကြတာကြောင့်ပတ်ဝန်းကျင်ထ ရတယ်လို့ဆိုပါတယ်မဲခေါင်မြေဝမ်းဒေသပတ်ဝန်းကျင်ထင်းထင်းရေးကိုတရုတ်နိုင်ငံကအကြံပြုတာပါတရုတ်ဝန်ကြီးချုပ်ဝမ်ဂျာဘောက်ကထိပ်သီးညီလာခံတက်ရောက်တဲ့ကိုယ်စားလှယ်တွေကိုမိန့်ခွန်းပြောကြရမှာဒေသရင်းဖွံ့ဖြိုးမှုအရှိန်အဟုန်မြင့်လာတာနဲ့အမျှတရုတ်နိုင်ငံဟာတာဝန်သိတဲ့အိမ်ကြီးချင်းကောင်းအဖြစ်နဲ့ရပ်တည်မြဲပါလို့အခုလိုပြောပါတယ
်我们应该加强在禽流感艾滋病
AIDS နဲ့ခက်တုတ်ခွေးယောဂါလိုကုသနိုင်တဲ့ယောဂါတွေကိုတိုက်ချက်ရမှာလေနိုင်ငံချင်းချင်းတိုးပြီးပူးပေါင်းကြပါလို့တိုက်တွန်းလိုက်တာပါဒေသအတွင်းစည်းရဲမွေးတည်မှုတိုက်ချက်ရေးအတွက်လည်းဆက်လက်ပူးပေါင်းကြဖို့ခေါင်းဆောင်တွေကကတိပြုကြပါတယ် ADB ကအာရှဖွံ့ဖြိုးရေးဘဏ်ကဒေသအတွင်းကြောထောက်နောက်ခံပြုအခြေခံအဆောက်အုံဖွံ့ဖြိုးရေးနဲ့စည်းရဲမွေးတည်မှုပပျောက်ရေးအတွက်ဒါမဲ့၅နှစ်အတွင်းချင်းငွေအမေရိကန်ဒေါ်လာတန်ပေါင်း1000ထုတ်ချေးမယ်လို့ဆိုပါတယ်အာရှဖွံ့ဖြိုးမှုဘဏ်ရဲ့မဲခေါင်မြေဝမ်းဒေသဆိုင်ရာကြာရင်မူရာဂျက်နက်စကာအင်ဒိုချိုင်းနာဒေသမှာ1980ခုနှစ်များနဲ့1980ခုနှစ်များအတွင်းလက်နက်ကိုင်အငင်းပွားမှုတွေအပြီးနောက်ပိုင်းမှာတိတိသားသားတိုးတက်မှုရှိခဲ့ကြောင်းဒါပေမဲ့ကြေညာတွေကရှိနေသေးပါလို့အခုလိုဆိုပါတယ်
The greatest problem the region faces is poverty and I think that must be the main objective
ဒီဒေသအတွင်းကအကြီးမားဆုံးပြဿနာကတော့ဆင်းရဲမွေးတည်မှုပါပဲဒါဟာဒီနိုင်ငံတွေအဓိကဖြေရှင်းရမယ့်ပြဿနာပဲလို့ကျွန်တော်ယူဆပါတယ်
သောတာရှင်များရှင်ကုမင်းမှာတနင်္လာနေ့ကတရုတ်ဝန်ကြီးချုပ်ဝမ်ဂျာဘောက်ကမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွေ့တရုတ်နိုင်ငံကဆက်လက်အားပေးထောက်ခံသွားမယ်လို့ပြောဆိုခဲ့ပါတယ်မြန်မာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းနဲ့အဲ့ဒီညီလာခံဘေးဘက်မှာတွေ့ဆုံစဉ်ပြောကြားသွားတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့နှစ်နိုင်ငံအကြား55နှစ်ကြာတန်တမာဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့ဆောင်ရွက်ခဲ့ပြီးနှစ်နိုင်ငံအပြန်အလှန်ချစ်ကြည်ရေးနဲ့ယုံကြည်မှုရရှိဖို့ကြိုးပမ်းခဲ့တဲ့အကြောင်းနိုင်ငံတည်ငြိမ်ရေးနဲ့တိုင်းရင်းသားများအကြားအမျိုးသားပြန်လည်ရင်ကြားစေရေးအပြင်နိုင်ငံခြားဆက်ဆံရေးကိုလည်းတိုးချဲ့ဖို့မြန်မာနိုင်ငံရဲ့ကြိုးပမ်းမှုတွေကိုလည်းပဲတရုတ်နိုင်ငံကဆက်လက်ထောက်ခံသွားမယ်လို့ပြောခဲ့ကြောင်းစင်ဟွာသတင်းကဖော်ပြခဲ့ပါတယ်